ရခိုင်ပြည်နယ်မောင်တော်ဒေသမှာနေကြားဆောင်ကင်းစခန်းတွေကိုတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးအာဏာပိုင်တွေရဲ့ကန့်တတ်မှုကြောင့်လူသားချင်းစာနာမှုအကူအညီတွေမပေးနိုင်ဘဲဖြစ်နေရတဲ့အခြေအနေတွေကိုအဆုံးသတ်ဖို့လူအခွင့်အရေးလှုပ်ရှားသူတွေနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့မြမအစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးအခြေအနေအရလိုအပ်တာကြောင့်ဆက်လက်ကန့်တတ်ထားရတာဖြစ်တဲ့အကြောင်းပြောခဲ့ကြပါတယ်။မောင်တော်မြို့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခံကအပြည့်အစုံပြောပြပေးပါမယ်ရှင်
။ဒီကိမီနယ်မောင်တော်ဒေသကနေကြာဆောင်စခန်းတွေကိုဒီလ9ရက်နေ့ကတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ညမထွက်အမိန့်တွေထုတ်ပြန်လာပြီးလုံခြုံရေးတွေတင်းကျပ်ထားတဲ့အတွက်လူသားချင်းစာနာမှုအကူအညီတွေမပေးနိုင်ပဲဖြစ်နေရတဲ့ပေါ်နိုင်ငံကအကူအညီပေးလုပ်ငန်းတွေနဲ့လူခွင့်ရေးအဖွဲ့တွေကစိုးရိမ်မကင်းတဲ့သဘောထားတွေထုတ်ဖော်ပြောဆိုလာကြတာဖြစ်ပါတယ်။ဒီကနေ့မှာဆိုရင်လည်းနိုင်ငံတကာလူ့ခွင့်အခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ HRW ဘက်ကအကူအညီပေးအစီအစဉ်တွေအများဆုံးပြန်ဆနိုင်မှုကြီးညာရေးတစောင်ထုတ်ပြန်တိုက်တွန်းလိုက်တာပါ HRW ဘက်အာရှအရညွှန်ကြားမှု Faye Robinson ကတော့အကူအညီတွေအများဆုံးပြန်လည်ပေးရနိုင်မှုတိုက်တွန်းခဲ့တာပါ
We're very, very concerned about this happening, and we're calling on the authorities to cease those blockages.
လက်ရှိချင်းဒီပေါ်မှာကျွန်တော်တို့အနေနဲ့အင်တာမဆိုးရင်ပါလေ။ဒါကြောင့်လည်းပိတ်ဆို့မှုတွေကိုဖယ်ရှားပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေအကူအညီပေးနိုင်အောင်လမ်းဖွင့်ပေးဖို့အတွက်ကျွန်တော်တို့ကတောင်းဆိုနေရတာပါ။တိထားရတာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူတွေမိခိုအားထားနေရတဲ့အကူအညီတွေကိုပိတ်ဆို့ခံထားရပါလေ။ကျွန်တော်တို့ကကုလသမဂ္ဂအေဂျင်စီတွေကလည်းပြောပါလေ။ဒါကြောင့်လည်းဒီလိုပိတ်ဆို့မှုတွေကိုအဆုံးသတ်ပြီးတော့အကူအညီတွေပြန်ပေးနိုင်ဖို့ကအရေးကြီးပါလေ။လူတွေအနေနဲ့သူတို့ဘဝရည်ရည်အတွက်အကူအညီတွေအပေါ်မှာမိခိုအားထားနေရတာပါသူတို့ဒေသကိုကန့်သတ်ထားပြီးတော့ဘယ်ကူမှလည်းသွာလာခွင့်မရှိတဲ့အတွက်ရည်ရည်အတွက်ဘာမှမလုပ်နိုင်တဲ့အခြေအနေမျိုးမှာစာနာရိတ်ခါအကူအညီတွေကိုသာမိခိုနေရတာပါကမ္ဘာစာနာရိတ်ခါအဖွဲ့နဲ့တခြားအေဂျင်စီတွေကစာရည်ရိတ်ခါတွေကိုအာဏာပိုင်တွေကပိတ်ဆို့ထားတဲ့အတွက်ဒေသခံရွာသားတွေအတွက်ကြီးမားတဲ့ပြဿနာတစ်ရပ်ဖြစ်လာနေပြီးတော့လူတွေလည်းအငတ်ဘေးဆိုင်မဲ့အခြေအနေနဲ့ကြုံနေရပါတယ်
ဖူးရောင်မြို့နယ်မှာရှိတဲ့လူပေါင်း 3,900 အတွက်ရိတ်ခါတွေပြန်လည်ပေးရဖို့မကြသေးခင်ကပဲအာဏာပိုင်တွေကခွင့်ပြုခဲ့ပေမဲ့မောင်တော်ဒေသမှာတော့လူပေါင်း 5,000 ဟာရိတ်ခါအထောက်ပံ့မရနိုင်ပဲဖြစ်နေရတယ်လို့ကမ္ဘာစားနပ်ရိတ်ခါအစီအစဉ် WFP ကပြောဆိုထားတယ်လို့လည်း HRW ဖွဲ့ကပြောပါတယ်ဒါမှလည်းမြန်မာအစိုးရနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုဥစ္စာထိပ်ကတော့အကူအညီပေးအဖွဲ့အစည်းတွေကိုပိတ်ပင်တားမြစ်တာမျိုးမဟုတ်ပဲလုံခြုံရေးရစိတ်မချတဲ့အတွက်သာကန့်သတ်ထားရတာဖြစ်တယ်လို့ပြောဆိုခဲ့တာပါ
။ဘုံလည်းလေချင်းနေရဟိုတချို့နေရာကသွားလို့မရလို့အဲ့ဒီသွားလို့မရတာရှိနေ။ကျန်တာကတော့ဒီမန်ဒေးရင်းကတော့ပိတ်ထားတာမရှိဘူး။ကျွန်တော်တို့ကဟိုပါသွားတဲ့လက်နက်တွေအလုံးပြန်မရသေးဘူး။ဒါနံပါတ်၁ချက်ပေါ့နော်။အဲနံပါတ်၂ချက်ကအကြမ်းဖက်မှုပေါ့နော်။ဥပဒေကောင်းဆောင်ပြုတဲ့လူတွေပေါ့နော်။လေရပမ်းမိကြမရှိသေးဘူးအကျံပဲ့မှုတွေမဖြစ်ပေါ်အောင်ခိမ့်သိမ်းထားနိုင်တဲ့အနေအထားတော့ရှိတယ်သို့တော့ခုနပြောတဲ့အကျံပဲ့တွင်းခဲ့တဲ့လူတွေကိုအားလုံးလေရပမ်းမိနိုင်ခြင်းတော့မရှိသေးဘူးအဲ့တော့လေကျွန်တော်တို့ကအဲ့ဒါကိုဆက်လုပ်နေပါတော့နော်အဲ့ဒါစင်ရင်ကိုဆက်လုပ်နေ
ကျံပဲ့တိုက်ခိုက်မှုတွေခံခဲ့ရပြီးနောက်မောင်တော်ဒေသတဝိုက်ကိုစစ်စင်ရေးနေပြီဖြစ်တတ်မှတ်ထားပြီးလုံုံရင်အာနာပိုင်းလိုက်လံရှင်းလင်းရမှာတိုက်ခိုက်သူတွေလူ့သွားတဲ့တနက်တလက်ကိုပြန်လည်သိမ်းဆည်းရမိခဲ့ကြောင်းကိုလေမနေ့တုန်းကအာနာပိုင်းတွေကသတင်းထုတ်ပြန်ခဲ့တာပါဒေသတွင်းမှာလုံခြုံရေးအတွက်ဆက်လက်ရှင်းလင်းမှုလိုအပ်နေစေဖြစ်တဲ့အတွက်ကန့်သတ်မှုတချို့ကတော့ရှိနေဦးမှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာချန်းသာကပြောပါရယ
်။အော်ညီရောပြစ်ပင်လာတာမို့ကျွန်တော်လုံခြုံရေးအနေထားကြောင့်ပါနော်။အခုကပြည်ရဲ့လေးစစ်စင်းနေမည်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကလက်နက်တွေလည်းပါသွားတဲ့အခါကျတော့လုံခြုံရေးအနေထားဆိုတော့တပ်ကနေသူ့အနေနဲ့သူလုံခြုံရေးယူထားတဲ့အပိုင်းလေးတွေဘာတွေရှိတဲ့အတွက်ကြောင့်ဘလို့လားအတဲရှုပ်ခွေမှုတွေဖြစ်သွားမှာဆိုလို့ကျွန်တော်တို့ကတ္တထားလို့ထင်ပါတယ်ဟုတ်ကဲ့ကျွန်တော်တို့လက်ရှိအနေထားတဲ့ပိုကောင်းလာတဲ့အချိန်ပေါ့နော်တစ်ပတ်နှစ်ပတ်အဲ့လိုပဲဖြစ်ပါလိမ့်မယ်နော်အဲဆိုရင်တည်ငြိမ်သွားလို့ရှိရင်လူတွေလည်းကိုယ်ရင်ကိုယ်ပြန်ရောက်သွားမယ်နံပါတ်ဆက်သွေးလည်းပွင့်သွားမယ်ဆိုရင်ဒါဟိုကယ်ဆယ်ရတော့အချိန်မေးပေးလို့ရပါတယ်အနေထားရှိပါတယ
်ဆိုတော့တောင်ဝင်ရှိသူတွေကတော့ဒီလာဆန်းကတိုက်ခိုက်မှုနဲ့ဆက်နွယ်သူတွေဒေတာတွင်းမှာရှိနေနိုင်တယ်လို့ယုံကြည်ထားပြီးဆက်လက်ရှင်းလင်းမှုတွေလှုပ်ဆောင်နေစေဖြစ်ပါတယ်ဒါမှလည်း HRW ဖွဲ့က Faye Robinson ကတော့လုံခြုံရေးအကြောင်းပြချက်နဲ့ကာလကြာရှည်ပိတ်ဆို့ကန့်သတ်မှုတွေလုပ်ခွင့်မရှိဘူးလို့ပြောပါတယ်
Now, under international law, authorities can restrict freedom of movement for specific security reasons for only a limited
နိုင်ငံတကာဥပဒေတွေအရအာဏာပိုင်တွေအနေနဲ့လုံခြုံရေးအကြောင်းပြချက်နဲ့လွတ်လပ်စွာသွာလာလှုပ်ရှားမှုတွေကိုအချိန်ကာလအကန့်အသတ်နဲ့သာတားမြစ်ခွင့်ရှိပါတယ်။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေကတော့အချိန်ကာလအကန့်အသတ်မရှိဒေသတစ်ခုလုံးကိုပိတ်ဆို့တားမြစ်ထားပါတယ်။ဒါဟာလူခွင့်ရေးချိုးဖောက်မှုဖြစ်ပြီးတော့လက်ခံနိုင်စရာလည်းမရှိပါဘူး။ဒါတွေကိုအခုအချိန်မှာရပ်ရပါလိမ့်မယ
်ခုနောက်ဆုံးကြမ်းပတ်မှုဖြစ်ပွားခဲ့တဲ့ဒေသအပါဝင်ရခိုင်ပြည်နယ်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယူ UNHCR WFP နေစီမကျဆရာဝန်များအဖွဲ့ MSS စတဲ့ကုလသမဂ္ဂနဲ့နိုင်ငံကအကူအညီပေးရေးအဖွဲ့တွေကစာဝတ်နေရေးကျန်းမာရေးအတွက်အကူအညီထောက်ပံ့ပေးနေတာပါဒီထဲမှာ WFP တကူတွေကရင်ကိုဝင်ဆောင်တွေမိခင်တွေအသက်9နှစ်ယောက်ကလေးတွေ HIV နဲ့ TB ဆုံးနာရောဂါဝေဒနာတွေအပါအဝင်အကူအညီလိုနေတဲ့လူပေါင်း300,000ကျော်ကိုထောက်ပံ့ကူညီနေတာဖြစ်ပါတယ်